စကိုင်းတိုင်းမြောင်မြို့နယ်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့တာမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်9ယောက်သေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ကြောင်းတွားရတစ်လျှောက်မှာဖမ်းဆီးခံထားရသူတွေလည်းရှိပါတယ်။လက်တလုံးမှာတော့စစ်တပ်က လက်ရမကျေးရွာမှာတက်ဆွဲထားတဲ့အတွက်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းမြောင်မြို့နယ်တွေကအခြေအနေသတင်းပေးဖို့ချက်ကိုအခြေခံပြီးတော့ကိုအောင်ပြောပြပေးပါမယ်ရှင်။
မြောင်မြို့နယ်ဇေယျကုန်းကျေးရွာမှာတက်ဆွဲခဲ့တဲ့စစ်တပ်ဟာမက်လာ26ရက်ဒီကနေ့မနက်ပိုင်းကလက်ရဲမှကျေးရွာကိုထွက်ခွာလာချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ပြီး2ဦးဒဏ်ရာရခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြောင်
Revolution Army ကတာဝန်ရှိသူတဦးကအခုလိုပြောပါတယ်။မြောင်မြို့နယ်တော့လက်မှတ်ရှိတဲ့ရပ်ဖွဲ့တွေကလည်းနောက်ဖက်နယ်အောင်ချမ်းသာရပ်ဖွဲ့တွေကလည်းလက်မှတ်ရှိနေ ပြစ်တယ်ဆိုပြီးတော့ကားမောင်းပါလေကားကနှစ်ပါဘူးနော်ဒဲနှစ်ပါအဲလူရင်းရလက်မရဘူးလက်ရလက်မရတဲ့ကြောင့်တော့နောက်ပြန်ထုတ်တယ်ဆိုတော့ပြင်ပြီးဆိုလို့ကျွန်တော်ကကားကွယ်တဲ့နေရှိရချင်းတယ်အဲဒီတော့တစ်ခါတစ်ခါလည်းမျိုးရဲကုန်နေနောက်ပြန်ထုတ်တယ်ဟောပေါ့ရဲကုန်လေးဦးအဲကျွန်တော်ရင်းနေရလေးကုန်ရဲကုန်လေးဦးရဲကျွန်တော်မောင်းမြို့နယ်အကောင်ထုတ်တဲ့တောင်းမှာပြောကြပါဗျာနေရာတယ်ကလေ
စစ်တပ်စစ်ကြောင်းဟာသခိုင်းမြင်းမူရေစကြိုမြောင်နယ်တွေကိုလှည့်ပတ်သွားလာပြီးနေမြေရှင်းလင်းနေတာပါသခိုင်းမြို့တာတိုင်ကျေးရွာမှာဆိုရင်လဲစစ်တပ်ဝင်ရောက်ခဲ့ပြီးနောက်ရွာသား18ယောက်တပ်ဖြတ်ခံထားရတာတွေ့ရတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်မတ်လ21ရက်ကနေ23ရက်အတွင်းမှာလဲမြောင်မြို့နယ်တွေကဇေယျကုန်းကျေးရွာအပါအဝင်စစ်တပ်စစ်ကြောင်းဖြတ်သွားတဲ့နေရာတွေဘက်မှာတိုက်ပွဲတွေရှိခဲ့ပါတယ်လောလောဆယ်မှာတော့စစ်တပ်ဟာလက်ရမကြီးရွာထဲမှာပဲတက်ဆွဲနေပါတယ်။ဒါကြောင့်အဲ့ဒီဒေသတစ်ဝိုက်ကဒေသခံတွေဟာဘေးလွရာပုန်းခိုနေကြရပါတယ်။ဇရက်ကုန်းကနေလက်ရမကိုစစ်တပ်စစ်ကြောင်းတွားရလမ်းတစ်လျှောက်မှာအရက်သားတချို့ဖမ်းဆီးခံရတာတွေရှိတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ဒေသမရွာထဲဝင်လာတာကတော့9နာရီဝက်ဆန်တာရောက်ရှိမှာဗျ။ရွာသားတွေကြီးကြီးတွေအကုန်လုံးကြီးရတာကြာဟုတ်။တော့တော့ဗျာသူလက်ရမရွာတရွာကတော့တရွာလုံးကတော့ဒီဘေးကြောင့်ကြီးနေရတာကြာဟုတ်3000ကျော်လောက်ရှိနေပါဗျာ။ညာမှာတွေ့ရကြီးကြီးတွေလည်းဒီလိုအဖမ်းလိလာကြမှာကြာ။ကျွန်တော်ဒီဒီရကုန်းနဲ့လဲမနေကားမှာရှိရတော့တဲ့ကကြီးကြီးတွေကပါလာတာကြာဟုတ်ဒီလိုနဲ့ဒီဖမ်းပြီးတဲ့မှာပါလာတာ။ကျွန်တော်တို့ကြားသိရတော့ကတော့10ယောက်ကျော်လောက်ကတော့ရှိမှာ
။လက်ရှိအချိန်ထိဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာမရှိသေးဘူးလို့လဲဒေသခံတွေကပြောပါတယ်။ရေဦးမြို့နယ်ထဲမှာဆိုရင်လဲပြူစောတိရွာလို့တည်ကြတဲ့အောင်သာယာချေးရွာကိုဒေသခံပူးပေါင်းကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဗေဒာကြီးကာကွယ်ရေးတပ်ဖွဲ့ဘက်ကပြောထားပါတယ်။လက်နက်ကင်ခုခံမှုတွေအားကောင်းတဲ့သခိုင်းတိုင်းတွေကမြို့နယ်အချို့မှာစစ်အုပ်ချုပ်ရေးကျင်ညာခဲ့ပြီးတဲ့နောက်ပိုင်းစစ်ရေးလှုပ်ရှားမှုပိုများလာနေတယ်လို့အရက်သားတွေတပ်ဖြတ်ခံရမှုပိုများလာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေလည်းနေ့စဉ်လို့ရှိနေတာပါခင်ဗျာ။
ဒါကတော့စကိုင်းတိုင်းမြောင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ပြည်သူတွေအသက်လွတ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတဲ့အခြေအနေကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။